ကမ္ဘာအမြင့်ဆုံးတောင်ထိပ်14ခုကိုတက်ရောက်နိုင်ခဲ့တဲ့အသက်ငယ်ဆုံးတောင်တက်သမားလေးကျောင်းမှာအသက်17နှစ်အရွယ်နီပေါ်တောင်တက်သမားနီမာရင်ဂျီရှာဘာဟာကမ္ဘာအမြင့်ဆုံးတောင်14လုံးထိပ်ကိုရောက်ခဲ့တဲ့ကမ္ဘာအသက်ငယ်ဆုံးတောင်တက်သမားဖြစ်လာပါတယ်။အောက်တိုဘာ9ရက်ဗုဒ္ဓဦးနေ့မနေ့6နာရီ5မိနစ်မှာနောက်ဆုံးတောင်ထိပ်ကိုရောက်ရှိခဲ့တာပါ။ AFP သတင်းဆောင်မကိုအခြေခံပြီးဦးတမောင်တန်းကဆက်ပြောပြပါမယ်။
17နှစ်အရွယ်နီပေါ်တောင်တက်သမားနီမာရင်ဂျီရှာဘာဟာထူးခြားပြောင်ပြောင်းတဲ့စွမ်းဆောင်နိုင်သူတယောက်အဖြစ်မှတ်တမ်းဝင်သွားပါပြီ။မီတာ8000ပေအဖြစ် 26,248 ပေအထက်ကမ္ဘာမှာအမြင့်ဆုံးတောင်14လုံးကိုတက်နိုင်တဲ့အသက်ငယ်ဆုံးတောင်တက်သမားတယောက်သူဖြစ်သွားခဲ့ပါပြီ။ဒီဘက်ကရှီရှာပင်မတောင်ထိပ်ကိုဗုဒ္ဓဦးနေ့တရုတ်စံတော်ချိန်6နာရီ5မိနစ်မှာရောက်ရှိသွားခဲ့တာပါ။သူတို့ပဲလူငယ်များစွာဟာအဲ့ဒီတောင်ဆက်လေးလုံးကိုတက်နိုင်အောင်ကြိုးစားနေကြတာပါသူတို့မျိုးရိုးကတောင်တက်တာနဲ့မကင်းကြတာကိုနီမာရင်ဂျီကအခုလိုပြောပါတယ
် My whole family is from Montalegre
ကျွန်တော်တို့မိသားစုကတောင်တက်သမားတွေကဆင်းသက်လာတာပါကျွန်တော်အဖေမှာစူးစမ်းလေးလာရေးကုမ္ပဏီရှိပါတယ်ဒီတော့ဒါရီနဲ့နှိစ္စပါတယ
်
တောင်တက်တာစူးစမ်းလေးလာတာတောင်တက်လူတွေနဲ့တွေ့ဆုံတာ
ဆက်သဖြင့်ပေါ့
ဒါပေမဲ့ကိုကိုကိုဒီလောကထဲတော့မရောက်ချင်ခဲ့ပါဘူ
းသူလေမြင့်မကျော်ဘူးဒေးဗစ်ချမ်ပါဟာတောင်ဆက်လေးလုံးလုံးရဲ့ထိတ်ကိုပေါက်ခဲ့တဲ့အငယ်ဆုံးပုဂ္ဂိုလ်ဖြစ်ပတ်တန်းတည်ခံထားပါတယ်2019မှာအဲဒီလိုတက်ပြီးခဲ့ပြီးအဲဒီတော့ကမိမရဲ့အသက်က30ပါသူပေတရှိရှာပါနဲ့အတူညကိုတယောက်ဟာတောင်တက်လေးလာရေးကုမ္ပဏီနှစ်ခုကိုထူထောင်ထားကြပါတယ်1986မှာအီတလီတောင်တက်သမား Rain Hall Messner ကတောင်14လုံးလုံးကို1986ခုနှစ်မှာပထမအဆုံးတက်လို့ပြီးသူဖြစ်လာနေပါတယ်အခုချိန်ထိအဲဒီလို14လုံးလုံးပြီးအောင်တက်နိုင်သူကကမ္ဘာမှာလူ40ဝန်းကျင်ပဲရှိပါသေးတယ်ဒီတောင်တွေဟာဟိမွေနာမှာရှိပြီးနီပေါ်တရုတ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေအထိဆက်သွားနေပါတယ်။သူကအခုလိုဆက်ပြောပါတယ်
။ I look more than any more as a sport like
တောင်တက်တာကိုအားကစားတစ်ခုလိုကြည့်ပါလေ။ကိုကိုကိုလည်းအားကစားသမားတယောက်လိုမြင်ပါတယ်။လူများအတွက်တော့ဒါကဝါသနာကိစ္စ၊ယူသွမှုကိစ္စပါ။ကျွန်တော်လည်းယူသွပါတယ်
။နီမာရင်ဂျီရှာဘာဟာ2022ခုနှစ်ဩဂုတ်လမှာတောင်14လုံးရဲ့ပထမအဦးဆုံးတောင်စတက်ခဲ့တာပါ။မောက်မနတ်စလူတောင်ဟာအမြင့်မီတာ8163မီတာမြင့်ပြီးကမ္ဘာမှာအထက်ပိုင်းမြောက်အမြင့်ဆုံးတောင်လည်းဖြစ်ပါတယ်။အဒီတုန်းကသူ့အသက်16နှစ်ပဲရှိပါသေးတယ်။ဆက်သုံးတောင်ကျောက်တောင်ကန်ချန်ဂျုံကဂျွန်လာတို့ကတက်ခဲ့ပြီးကမ္ဘာတက်ပြအမြင့်ဆုံးတောင်ကိုတက်လိုက်တဲ့အငယ်ဆုံးတောင်တစ်ကမ္ဘာဖြစ်နေသူ့မှတ်သားမိပါတယ်။ဒီလိုတောင်ပေကိုတက်ရတဲ့အတွက်သူ့အတွက်သူ
့ဖြစ်တယ်။ In my life you know this 2 years I've learned so much
ဒီနေ့အတွင်းတဘာဝအကြောင်းအများကြီးသင်ယူရရှိပါတယ်။လူခန္ဓာကိုယ်စိတ်ပညာလူတစ်တွေနဲ့တွေ့တာတဘာဝတရားကမ္ဘာပေါ်ကအရာရာကိုတောင်တွေကနေကျွန်တော်သင်ယူရရှိခဲ့ပါတယ်။
တောင်ခုချင်းစီရဲ့ထိတ်သားမှာအောက်ဆီဂျင်နည်းနည်းလေးပဲရှိတာမို့သေမင်းနယ်ပယ်ထဲမှာတောက်ထိတ်ကိုကြောက်ကြတာပါ။တောင်တွေပေါ်ရောက်တဲ့အခါဘယ်ချိန်မဆိုသေသွားနိုင်ပါလဲ။ဘဝကဘလောက်အရေးကြီးကလေးဆိုတော့ကိုအတိအမှသိဖို့လိုပါတယ်လို့ရှားပါကပြောပါတယ်။တောင်တဲ့ချင်းအဖြစ်သိတဲ့ကကျိုးတက်လာတာမျိုးလည်းဒီလိုဖြစ်နေတာပါ
။because mentally I kind of convinced myself
say by options ဆိုရင်ကိုကိုကိုယုံကြည်မှုရှိပါတယ်စီးနှင်းပြိုကျလာတာရာသီဥတုစိုးလာတာတောင်ပေါ်မှာမတော်တဆဖြစ်တာကျွန်တော်ပြန်ခတ်မတော်ပါဘူးတောင်တွေပေါ်မှာဓာရီကပုံမှန်ပဲဆိုပြီးကိုကိုကိုယုံကြည်မှုရှိနေပါတယ်ဒီလိုစိတ်ကထောက်ကူဖြစ်တယ်ထင်ပါတယ
်သူ့ရဲ့တရားကောင်းမှတန်စင်းတော်ကြီးရှာပါပါနယူးဇီလန်နိုင်ငံသားအက်ဒမန်ဟီလရီနဲ့တူကမ္ဘာအမြင့်ဆုံးအေဗရက်တောင်ကိုတက်ခဲ့တဲ့ပမာဦးဆုံးလူလည်းဖြစ်ပါတယ်။တန်ဆင်းတာသူ့အတွက်တော့ဘောလုံးမှာမက်ဆီနဲ့ရော်နယ်ဒိုလိုလူပဲမဟာတောင်တက်သမားကြီးတယောက်ဖြစ်ပါတယ်။ဒါပေမဲ့ဥရုယာတီတောင်းနဲ့လာပြီးတောင်တက်တာစီးပွားရေးသဘောစံလာတဲ့အခါတောင်တက်တာကိုပတ်ဝန်းကျင်ထိန်းသိမ်းချိတ်ကပ်ဖို့စဉ်းနဲ့သူကချိတ်ကပ်နေပါလေ။ဘာဝပတ်ဝန်းကျင်စိတ်ပံကိုလေ့လာဖို့ကြိုးပမ်းထားပါလိမ့်။ဒါကကျွန်တော်လုပ်နေတာလေကြီးမားတဲ့ဒီမှန်ချက်ဖြစ်ပါလေလို့သူကပြောပါတယ်ခင်ဗျာ